ပြည်နယ်ဝင်ကြီးချုပ်အူရာထူးကနေဖြုတ်ချခံရတဲ့အတွက်ဒီအမှုဟာလူတွေစိတ်ဝင်စားတဲ့အမှုဖြစ်ခဲ့ပါတယ်လက်ရှိမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေခုံရုံးကပြီးခဲ့တဲ့အောက်တိုဘာလ6ရက်နေ့ကကြားနာခဲ့တဲ့အမှုပါဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေခုံရုံးဟာတရားသူကြီးကိုဘာထံရုံးဖြစ်ပြီးဘယ်လိုဆုံးဖြတ်ချက်ချမယ်ဆိုတာစိတ်ဝင်စားစရာကောင်းတယ်လို့တရားရုံးချု ရာထူးပြုတ်ချခံတဲ့ဝန်ကြီးချုပ်ဟောင်းဦးအယ်ဖောင်းရှိုးကတော့အခုကိစ္စဟာသူ့တော်ကဆောင်ရွက်ရမယ့်ကိစ္စမဟုတ်ဘူးလို့ပြောပါတယ်
ကဲကြတော့ဒါဥပဒေနဲ့မညီဘူးမညီတဲ့အော်ဒီလိုပဲလွတ်တော်မှာအာဏာရှိတုန်းအင်အားကြီးတုန်းလွတ်လောက်ခဲ့တဲ့လွတ်တော်ရဲ့အဆုံးမြတ်တစ်ခုကြောင့်ကျွန်တော်တို့ဝန်ကြီးချုပ်ရဲ့ဥပဒေအရလည်းသူ့ကိုများလက်ခံကျင့်ပေးထားလို့မျိုးထိနောက်မညီတဲ့အချက်တွေကြောင့်ကျွန်တော်ခံလိုက်ရတာပေါ့ဗျာအခုတကယ်လောက်ထားလို့ဆိုရင်သူတို့တိုင်ပြတရားရေးဥပဒေရတာအရှိစရမယ့်ကိစ္စတွေရှိတယ်တရားစွဲရမယ့်ကိစ္စတွေလွတ်တော်နဲ့မလုပ်ရမယ့်ကိစ္စမဟုတ်ဘူ
းဥပဒေဖောင်ရှိုးကိုဆွဆွဲပစ်နေကြတာဟာအဂတိလိုက်စားတဲ့အမှုတွေဖြစ်ပါတယ်ဆယံတရားငါးကအတွက်ရရှိတဲ့ငွေတွေကိုပြည်သူဘာသာငွေတွေမထည့်သွင်းတဲ့ကိစ္စအများပြည်သူပိုင်းပြည်နယ်နဲ့အထိမတ်ကွင်းကိုကုမ္ပဏီထံကိုငှားရတဲ့ကိစ္စပွင့်လင်းမြင်သာမှုမရှိဘဲကြက်သိန်းပေါင်း4000နီးပါးကွာဟနေတယ်ဆိုပြီးတော့ဆွဆွဲပစ်တင်ထားတာဖြစ်ပါတယ် NLD ပါတီကလည်းဦးအယ်ဖောင်ရှိုးကိုယာဒူးကဖြုတ်ချတဲ့ကိစ္စဟာပုတ်ခုရေးတိုက်ခိုက်မှုဖြစ်တယ်လို့စတမာလ3ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်ဒီထုတ်ပြန်ချက်ကိုတော့လက်မခံနိုင်ဘူးလို့ကြားပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးလာထွေးကတုံ့ပြန်ပါတယ်
ဝန်ကြီးချုပ်ကိုဆွဆဲပြစ်တင်ပြီးဖြုတ်ချတဲ့ကိစ္စလည်းလွှတ်တော်ဥက္ကဋ္ဌလုပ်လို့မရပါဘူး။ဒါကကျွန်တော်သူ့ရဲ့2007ဖွဲ့စည်းပုံအခြေခံဥပဒေအရပူပေါင်းပြီးမှကိုယ်သက်လေးအားလုံးရဲ့အားနဲ့ဖြစ်သွားတာပါ။အခုမြင်နေတာကတော့လွှတ်တော်ဥက္ကဋ္ဌပဲမြင်နေကြတယ်။အဲ့တော့တော့ရှင်းရှင်းလင်းလင်းသိဖို့လိုမယ်လို့ထင်ပါတယ်
။ဦးလာထွေးဟာ NLD ပါတီဝင်ဟောင်းတယောက်ဖြစ်ပြီးပြီးခဲ့တဲ့ဩဂုတ်လ6ရက်နေ့ကမှပါတီကနေနှုတ်ထွက်ထားသူဖြစ်ပါတယ်။ကြားပြည်နယ်ကလွှတ်တော်ကိုယ်စားလှယ်၄ဘုံတဘုံဖြစ်တဲ့ကိုယ်စားလှယ်9ဦးဟာဦးရဲ့ဖောင်ရှိုးကိုဆွဆွဲပစ်တင်ပြီးလွှတ်တော်ကိုတင်ပြလာတာကြောင့်ဆက်လက်ဆောင်ရွက်တာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌဦးလာထွေးကပြောပါတယ်။ဒါပေမဲ့ NLD ပါတီကထောက်ပြတာကဆွဆွဲလာတဲ့ကိုယ်စားလှယ်9ဦးအနက်2ဦးဟာပြန်လည်ရုပ်သိမ်းသွားတာကြောင့်ဥပဒေအရကိုယ်စားလှယ်4ဘုံတစ်ဘုံကဆွဆွဲပစ်တင်တာမျိုးမဟုတ်တော့ဘူးလို့ဆိုပါတယ်။နောက်တစ်ချက်ကတော့ဆွဆွဲပစ်တင်သူကိုယ်စားလှယ်3ဦးဟာဒီအမှုကိုစုံစမ်းစစ်ဆေးအဖွဲ့ထဲမှာပါနေတာကိုလည်းဦးအယ်ဖောင်ရှိုးကထောက်ပြပါတယ်ဆွဆွဲသူနဲ့စစ်ဆေးသူတဦးတည်းပုံစံဖြစ်နေတာပါဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းရမှာဘသူဘယ်ဝါတွေနဲ့ဖွဲ့စည်းရမယ်ဆိုတာဥပဒေကပြဋ္ဌာန်းထားခြင်းမရှိဘူးလို့တုံ့ပြန်ပြောဆိုတာတွေရှိပါတယ်လူခွန်ရေးရှင်းနေဦးမင်းလွင်ဦးကတော့အခုပုံစံဟာတဘာဝတရားမျှတမှုဥပဒေနဲ့ကင်းကွာနေတယ်လို့ဆိုပါတယ်ဒီအခြေအနေတွေကြောင့်ဒီအမှုဟာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေခုံရုံးကိုရောက်ရှိလာခြင်းဖြစ်တယ်လို့ပြောပါတယ်
။ဆွဆဲပစ်တင်သူတွေကလည်းဒီလူတွေပဲ၊စုံစမ်းစစ်ဆေးတဲ့လူတွေကလည်းဒီလူတွေပဲ။နောက်ပြီးဖြောင်းချလိုက်တဲ့လူတွေကလည်းဒီလူတွေပဲဖြစ်နေတော့အလွယ်တကူမဖြစ်အောင်ဥပဒေပြဋ္ဌာန်းချက်တွေရှင်းရှင်းလင်းလင်းဖြစ်အောင်လို့ဖော်ဆောင်ပေးဖို့အတွက်ကိုဥပဒေအခြေခံဥပဒေခုံရုံးကိုအ내အဓိပ္ပာယ်ဖွင့်ဆိုဖို့အတွက်အခုလိုမျိုးရောက်လာတယ်လို့ကျွန်တော်တို့နားလည်ပါတယ်။
အခုဖြစ်ပေါ်ခဲ့တဲ့အမှုဟာမြန်မာနိုင်ငံတမိုင်းမှာရှားရှားပါပါဖြစ်ခဲ့တဲ့အမှုမျိုးပါဒါပေမဲ့ဒီအမှုဘာကြောင့်ဖြစ်လာသလဲဆိုရင်တော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှန် 263 မှာဤဥပဒေပြဋ္ဌာန်းချက်ခိုင်ခိုင်မာမာမရှိခြင်းကြောင့်ဖြစ်မယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကသုံးသပ်နေတာဖြစ်ပါတယ်ခင်ဗျာ